Pakistan မြေကိုအသုံးပြုပြီးအကြမ်းဖက်မှုနဲ့အစွန်းရောက်ဝါဒကိုလုတ်ကင်နေသူတွေရှော့ချရေးပါကစ္စတန်အစိုးရအပေါ်ဖိအားပေးမှုတွေများလာနေတဲ့အချိန်မှာပဲဗလီကျောင်းတွေမှာတောက်ကြနေတိုင်းမွတ်စလင်ဘာသာရေးခေါင်းဆောင်တွေဟောကြားမဲ့ခေါင်းစဉ်တွေအတွက်ကြိုတင်ခွင့်ပြုချက်ယူရမယ့်အစီအစဉ်ကိုချမှတ်ဖို့အာဏာပိုင်တွေကပြင်ဆင်နေပါတယ်။တိုင်းပြည်အတွင်းကြီးထွားလာနေတဲ့အစွန်းရောက်ဝါဒနဲ့ကန်ကနဇွဲဝါရဟာပါကစ္စတန်အတွက်ကြီးမားတဲ့အန္တရာယ်ဖြစ်ုံသာမကပဲအင်းနီးချင်းနိုင်ငံတွေအတွက်ပါလုံခြုံရေးအရချင်းချောက်မှုတွေဖြစ်ပေါ်စေတဲ့အတွက်ဒီအစီအစဉ်ကိုအကောင့်ထည့်ဖို့စဉ်းစားလာတာဖြစ်ပါတယ်။တောက်ကြနေတိုင်းမှာပြုလုပ်တဲ့တရားဟောပွဲတွေအတွင်းတခြားနိုင်ငံတွေမှာဖြစ်ပေါ်နေတဲ့ဘာသာရေးစစ်ပွဲတွေမှာပါဝင်ဆင်နွှဲကြဖို့တချို့တရားဟောဆရာတွေကစည်းရုံးလေးရှိတယ်လို့ဆိုပါတယ်။အချက်73ချက်ပါတဲ့အစီအစဉ်ကိုအမျိုးသားလှုပ်ရှားမှုအစီအစဉ် NAAC လို့အစိုးရကအမည်ပေးထားပြီးအကြမ်းဖက်မှုအစွန်းရောက်ဝါဒဂန်းကနဇွဲဝါဒတွေကိုတိုက်ဖျက်ဖို့နဲ့တိုင်းပြည်အတွင်းသီးခံနိုင်မှုရှိရေးတို့အတွက်အမျိုးသားစီမံကိန်းတရားအဖြစ်2015ခုနှစ်မှာအစိုးရကချမှတ်ခဲ့တဲ့အစီအစဉ်ရဲ့တစ်စိတ်တစ်ဒေသလည်းဖြစ်ပါတယ်။တိုင်းပြည်အတွင်းကလူငယ်တွေအကြာကြီးထွားလာနေတဲ့အစွန်းရောက်မှုဆိုင်ရာစိန်ခေါ်မှုတွေကိုကျော်လွှားနိုင်ရေးအတွက်အပတ်စဉ်တောက်ကြနေတရားဟောတဲ့အစီအစဉ်တွေကိုထိန်းချုပ်ဖို့စီစဉ်ခြင်းဖြစ်ကြောင်းပြီးခဲ့တဲ့သတင်းပါအတွင်းဆွေးနွေးပွဲပြုခဲ့ပြီးတဲ့နောက်ပါကစ္စတန်ပြည်ထောင်စုဝန်ကြီးအာဆန်အစ်ကဘာကကြေညာလိုက်တာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတိုင်းပြည်အတွင်းကအထင်ကြီးတက္ကသိုလ်ကြီးတွေရဲ့ဒုတိယအကြီးအကဲတွေပါတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။